စကိုင်းတိုင်းတပင်းမြို့မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်တွေဟာအောက်တိုဘာ21ရက်နေ့မှာနေမြရှင်လေးစတင်ပြီးတော့တပင်းမြို့နယ်တဲကကြေးရွာတွေမှာစစ်ကြောင်းထိုးဝင်ရောက်နေတာပါစစ်ကြောင်းဝင်ရောက်ခဲ့တဲ့ကြေးရွာနဲ့ဘဝကြေးရွာမှာနေအိမ်10လုံးထက်မနည်းမီးရှို့ခံရပြီးတော့ဝန်းကျင်ကြေးရွာ14ရွာကဒေသခံ8000လောက်ဟာလည်းတိမ်းရှောင်ထွက်ပြေးနေရပါတယ်စစ်ကောင်စီနေမြရှင်လေးလုံနေတဲ့ဒေသတွေမှာဒေသခံတွေထွက်ပြေးနေရသလိုစပ်ပြချင်းကြေးရွာမှာတော့အသက်55နှစ်အရွယ်အမျိုးသားတဦးမိုင်းနှင်ပြီးလို့တည်ဆုံသွားတယ်လို့သတိချောင်းတွေကိုအကူအညီပေးနေသူတူက VOE ကိုအခုလိုပြောပါတယ
်တည်ဆုံကဆက်ထိုးနေတာဟုတ်တယ်တိမ်မာကြေးရွာကိုရောက်သွားပြီကြားတယ်ဟုတ်မိရှုခံရတာကကျွန်တော်တို့အလုံးပေါင်း10အိမ်17အိမ်12အိမ်လောက်ရှိကြာမိရှုခံတာအဲ့အရင်တကအရှုထားတဲ့ဝါပါကြေးရွာရှုခံတာကြေးရွာရှုခံတယ်ကျွန်တော်တို့အဲကြေးရွာတော့ပြန်မဝင်နိုင်ကြသေးတော့မသိရသေးဘူးကြာ14ရွာလောက်ပြေးနေရတာ8000လောက်ရှိပြီဆိုတာခုတည်းတော့ဟုတ်8000ကျော်လောက်ရှိနေကြ။ဟိုဟိုကဥတိုင်းမင်းအောင်နဲ့ပြည်သူတူမိုင်းကြည့်တော့ဆုံးတယ်ကြားလာကြ။အဲ့ဒါဆိုပြည်သူဘကမိုင်းလားစစ်ကောင်စီဘကမိုင်းလားတော့ကျွန်တော်မသိဘူး
။ရသားတို့ဖမ်းဆီးခံရတာရှိသလိုပြန်လည်လွတ်မြောက်လာသူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။နေနေမိရှုခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။တပင်းမြို့နယ်ထဲမှာမိုးများတဲ့အတွက်စစ်ပေးရှောင်တွေနေထိုင်ရေးအခက်အခဲတွေ့နေရသလိုဖျားနာသူတွေပါရှိနေပြီးတော့စာရေးတော်ရေးအတွက်လည်းမလောက်မငှဖြစ်နေတယ်လို့ဒေသခံတို့ကပြောပါတယ
်စာရေးတော်ရေးပေါ်ကခက်ခဲတော့ရှိတာပေါ့ဒါလို့ဆိုတော့ကျွန်တော်တတိယဆိုရင်အလိုကျွေးဦးမွေးဖို့တရက်ကနှစ်ရက်တော့စိတ်ခါမလုံဘူးပေါ့ဗျာကျွန်တော်တို့အလိုဒီမုံမျိုးအများမရှိပါမရှိနေဆိုတော့ဒီလေးတချို့ရော်တွေလည်းပြီးပြီးတင်ထားဆိုတော့မတက်နိုင်ကြဘူးပေါ့ကျွန်တော်ကလည်းဥဆောင်ပြီးကြီးရမှုလည်းတော့အဲ့တော့အလူရှင်ကိုမျှော်ဖို့ပြီးတော့ကြီးရပေါ့ဗျာအလူရှင်လေးတွေမတရားလေးပါလေးတွေလောင်းလောင်းကြီးရတာပေါ့စီကြီးရဟိုလိုတင်းမနေရနေထားပဲထိုက်ပွဲပါညာအကြည့်ကြီးမှမရှိတော့လာမျိုးမရှိသေးဘူးလက်ခဲခုပြတိုက်ပွဲကြီးကြီးမားမားတော့ဟိုလိုကြီးဝါနာကဲထိတွေ့မှုလေးခဏ1မိနစ်3မိနစ်အဲ့လိုလေးလောက်ပဲဖြစ်တာ
စစ်ဆောင်တွေဟာအကူအညီတွေလိုအပ်နေပြီးတော့ဖျားနာသူတွေဟာလည်းစစ်ကောင်စီနယ်မြေရှင်းလေးလုံနေတာကြောင့်မြို့ပေါ်သွားဆွေးကူတာဖို့အခက်တွေ့နေရတယ်လို့ပြောပါတယ်စစ်တပ်ဟာရေဦးမြို့ပေါ်မှာအခြေချပြီးရေဦးတပင်းချောင်းဆားတဲ့ကြေးရွာတွေကိုမကြာခဏနယ်မြေရှင်းလေးတွေလုံနေတာဖြစ်ပါတယ်နယ်မြေရှင်းလေးတွေအတွက်မှာတောင်းတဲ့ချီတဲ့နေအိမ်တွေမိရှုခံခဲ့ရပြီးတော့စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ရသားတွေဆုံးမှုတွေရှိနေတာပါကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ခဲ့ရင်လည်းလေကြောင်းကနေမှပစ်ခတ်တာကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေကြတာဖြစ်ပါတယ်ခင်ဗျာ